ရခိုင်ပြည်နယ်တန်တွဲမြို့နယ်တွေကငပလီကမ်းခြေတစ်ချောင်းမှာစစ်ကောင်စီတပ်နဲ့အေအေအာရခတပ်တော်တို့ကြားဒီကနေ့တိုက်ပွဲတွေပြင်းထန်နေပါတယ်။စစ်ကောင်စီဘက်ကရေချောင်းကရောလေချောင်းကပါတိုက်ခိုက်တဲ့အတွက်ငပလီကမ်းခြေမှာရှိတဲ့ကျေးရွာတချို့ပေါ်ကိုလက်နက်ကြီးတွေကျလို့တေဆုံးသူများတယ်လို့ဒေသခံတွေက VOA မြန်မာပိုင်းကိုပြောပါတယ်။စစ်လေရင်နေနဲ့ဘုံကျဲတာစစ်သင်္ဘောတွေစီကနေလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာပါလို့ဒေသခံတွေကပြောတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကတင်ပြပေးပါမယ်ရှင်
။တနင်္ဂနွေနေ့ကငပလီကမ်းခြေမှာစစ်တပ်နဲ့ AA အာရခတပ်တော်တို့တိုက်ပွဲပြင်းထန်နေတာ၄ရက်ရှိနေပါပြီ။ပင်လယ်ဘက်ကနေငပလီကမ်းခြေဘက်ကိုစစ်သင်္ဘောတွေကနေလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေသလိုစစ်လေရင်နေလည်းလာပြီးဘုံကျဲတယ်လို့ငပလီဒေသခံတွေက VOA မြန်မာပိုင်းကိုပြောပါရယ်။ဒီနေ့ညနေပိုင်းဒီလက်လက်ကြီးတန်တွေဇက်တိုက်ကြားနေရဆဲဖြစ်တယ်လို့တန်ရွေးဒေသခံတို့ကပြောပါတယ်
။အခုကတော့အခုကောင်ကနေ့လယ်ကတော့ခုတဲ့တန်ရမနေ့ကျမတို့အိမ်ကောင်တုံမယ
်။ငပလီကမ်းခြေမှာရှိတဲ့စင်ကောင်ကြီးရွာမှာစစ်ကောင်စီရဲ့လေကြောင်းရေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာတော်တော်များများတည်ဆုံးခဲ့တယ်လို့တန်ရွေးဒေသခံအမျိုးသမီးတို့ကပြောပါတယ်
။ဒီလိုမျိုးအယောက်၆ဆယ်လောက်ကတော့မြေမြုပ်ပြီးသွားပြီလို့ကြားတယ်ပေါ့နော်။အော်နောက်ပိုင်းရှိလားမရှိလားတော့မသိဘူးဒီထိကတန်ရရတဲ့သူတွေလည်းရှိတယ်ဒီနေ့ဖို့ကြားရတဲ့တရင်ကတော့အယောက်၆၀လောက်ကိုတော့မြေမြုပ်တူပြီးသွားပြီလို့တော့ကြားရတယ်ပေါ့ဟုတ်ကဲ့
အဲ့ဒီစင်ကောင်းကြီးရွာဟာတန်ဃာရွာတစ်ခုဖြစ်ပြီးတော့အနေနဲ့ရရက်က၅ဖန်သမားတွေလာရောက်ချေချနေထိုင်ကြတဲ့ကြီးရွာတစ်ခုလည်းဖြစ်ပါတယ်ငပလီကမ်းခြေတစ်လျှောက်တိုက်ပွဲစတင်ခဲ့တဲ့ဂျော်လာ၃ရက်နေ့ကနေဒီကနေ့အထိအဲ့ဒီစင်ကောင်းကြီးရွာမှာလက်နက်ကြီးကြောင့်တင်းဆုံသွားသူတွေထဲမှာအတိမိတ်ဆွေတချို့လည်းပါတယ်လို့ငပလီဒေသခံအမျိုးသမီးတူကအတည်ပြုပြောပါတယ
်ဟုတ်ကဲ့အကိုထိခိုက်ဒဏ်ရာရတာတော့လေဒီဘုံလက်နက်ကြီးကြားတဲ့အချိန်မှာတော့လေထိခိုက်ဒဏ်ရာရတဲ့လူတော်တော်များတယ်လို့ပြောတယ်အကိုဟိုတေဆုံးတဲ့သူဆိုလို့ရှိရင်လေဒီညီမတို့အတိအချို့ညီမလေးတွေရောပေါ့နော်ဆရာမတယောက်လည်းတေသွားတယ်လို့ပြောတယ်ပြီးတော့နောက်ထပ်မှဒီတွေ့ရတာတွေကတော့လေတော်တော်များတယ်လို့ပြောတယ်အကိုအတိကြတော့ဝိချိန်ကြီးကစရင်မတိရသေးဘူးပေါ့နော်အတိကဘာမှလုံးလုံးမရသေးတဲ့အချိန်လေးတက်တာလည်းလုံးဝမရတော့လေအလောင်းတော့တောက်လို့မရဘူးအဲ့လိုမျိုးအချိန်လေးလို့ပြောတယ်အကိုဟုတ်ဟုတ်ထိခိုက်တာကတော့များတယ်ပြောတယ်ရှင
်ဒီသားကလေးပြောသလိုရသားတည်ဆုံးတန်ရရနဲ့ပတ်သက်လို့အရေးအတွက်အတိအကျကိုတော့ VOA အနေနဲ့သိကြအတိပြုချက်မရသေးသလိုသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကလည်းတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူးအန်တန်တွဲမောင်တော်မျိုးနယ်တွေကိုအာရခတက်တော်အေအေကကြပြိုင်နဲ့ထုံးစစ်စင်တိုက်ခိုက်နေတာဖြစ်ပါတယ်ငပလီကမ်းခြေဟာမြန်မာနိုင်ငံမှာကြော်ကြတဲ့ပင်လယ်ကမ်းခြေဖြစ်တာနဲ့အတူစစ်ကောင်စီဘက်ကလည်းငပလီကမ်းခြေနဲ့တန်တော်မြို့နယ်ကိုဆက်လက်ထိန်းချုပ်ထားနိုင်ဖို့ကြီးရည်လေးပူးပေါင်းပြီးတော့အပြင်းထန်ခုခံနေတာပါ။အေရင်နဲ့တန်တော်မြို့နယ်မှာပြီးခဲ့တဲ့လကတည်းကတိုက်ပွဲတွေစတင်ဖော်ဆောင်ခဲ့တာဖြစ်ပြီးတော့တန်တော်ရဲ့တောင်ကုန်းကျောင်းမှာရှိတဲ့တထင်းကျောင်းရေအားလျက်စစ်စီမံကိန်းအေရီးယားတစ်ဝိုက်ကိုထိန်းချုပ်ထားပြီးဖြစ်တယ်လို့လည်းဒေသခံတွေကပြောပါရယ်။တန်တော်မြို့နယ်မှာဒီနေ့ဂျွန်လ9ရက်နေ့မှာတိုက်ပွဲပြင်းထန်နေသလိုအန်းနဲ့မောင်တော်မြို့နယ်မှာလည်းနောက်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်ဒေဆုံးတာတွေရှိနေတယ်လို့လည်းဒေသခံတွေကပြောဆိုနေကြပါတယ်ခင်ဗျာ